အချင်းကြရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံအမှုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့ပလတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာတော့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်တွေကစိတ်ပြက်စကားပြောတယ်လို့မိသားစုဝင်တွေကလည်းဝမ်းနည်းစကားပြောကြပါတယ်EU ဥရောပတမကတမ်မတ်ကြီးကလည်းဒီကိစ္စကိုအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုသွားမယ်ဆိုပြီးသတင်းတောက်တွေကိုပြောပါရယ်ဒီကနေ့အယူခံမှုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ
်ရန်ကုန်တိုင်းတရားလွှတ်တော်အယူခံမှုတရားသူကြီးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေအကျိုးဆောင်ရှင်တွေနဲ့သူတို့ကိုအားပေးဝန်းရံသူတွေမျှော်လင့်မထားတဲ့ဆုံးဖြတ်ချက်မျိုးဖြစ်တာကြောင့်စိတ်ပြက်ဝမ်းနည်းစကားတွေကိုပဲကြားခဲ့ကြရတာပါအယူခံအကြောင်းပြချက်တွေကိုတရားရုံးကထည့်သွင်းသုံးသပ်တာမရှိပဲမူလာရုံးဖြစ်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမိန့်စီရင်ချက်တိုင်းထောင်ဒဏ်9နှစ်ချမှတ်တာကိုအတည်ပြုပြီးတော့အယူခံကိုပတ်လပ်လိုက်တာလို့အချင်းကျသတင်းသမား2ဦးရဲ့ရှေ့နေဖြစ်သူဦးသန်းစောအောင်ကပြောသလိုဒီအပေါ်သူ့သဘောထားကိုလည်းဆုံးဖြတ်ချက်ထွက်ပြီးတရားလွှတ်တော်အပြင်ဘက်မှာသတင်းနောက်တွေကိုအခုလိုပြောသွားပါတယ
်ဒီနေ့အမိန့်ကတော့ခုနကျွန်တော်ပြောပါဟိုစိတ်ပြက်စရာပါကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူးအဲနောက်တစ်ခါဒီသတင်းတောက်တွေရဲ့သတင်းရောက်ပိုင်းမဆိုင်ရာကိစ္စတွေတော့တရားဥပဒေစိုးမိုးဒီအတွက်ကလည်းဒါအဲစိုးရိမ်ချက်တစ်ခုပ
ါဒီကနေ့စိုးမဲ့ချက်ချတဲ့တရားရုံးကိုကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်နဲ့ကိုကျော်စိုးဦးရဲ့ဇနီးဖြစ်သူမတ်ချစ်စုဝင်းတို့လည်းကိုတိုင်တက်ရောက်နားထောင်ကြပါတယ်စိုးမဲ့ချက်ထွက်ပြီးတဲ့နောက်သူတို့ရဲ့ခံစားချက်ကိုတရားလူတော်ယုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပြသွားကြပါတယ်
စိတ်မကောင်းစိတ်ထဲမှာတော့ဝမ်းနေတယ်
ညီမတို့ကသူတို့လွတ်မယ်လို့သူတို့ညီမတို့လည်းအတူထောင်ရှိကိုတော့ကြုံမယ်လို့ညီမတို့ညှော်လင်းထားတာညှော်လင်းထားတဲ့အတိုင်းမဖြစ်လာတော့တဲ့တကယ်ကိုစိတ်မကောင်းဖြစ်ရတယ်ပေါ့
သူတို့ညောင်အမြန်ဆုံးပြန်လွတ်မယ်လို့အခုချိန်ထိယုံကြည်ထားတဲ့အကြောင်းလဲမတ်ချစ်စုဝင်းကပြောပါတယ်ဒီကနေ့တရားရုံးဆုံးဖြတ်ချက်ကိုလာနာထောင်ကြတဲ့မြန်မာနိုင်ငံအခြေစိုက်ပြည်ပတန်ယုံတွေနဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU တန်မတ်ကြီးခရစ်စတင်းရှမစ်နဲ့တူအပါအဝင်ပါတဲ့နောက်တွေမှာအပြစ်မရှိဘူးဆိုတာအစကတည်းကကရှင်းနေတာပါလို့တမ်မဂျီရှမစ်ကပြောပြီးဒါကိုဆက်ပြီးစောင့်ကြည့်သွားမယ်ကြောင်းရန်ကုန်တန်းတရားလွှတ်တော်အပြင်ဘက်မှာတဲ့နောက်တွေကိုပြောပါတယ
် We will continue to speak the truth and speak our mind on this case and of course this will remain part
ဒီမှုနဲ့ပတ်သက်ပြီးမှန်တရားနဲ့ကျွန်တော်တို့သဘောထားကိုဆက်ပြီးပြောသွားမှာပါဒီကိစ္စဟာမြန်မာအစိုးရနဲ့ဥရောပသမ္မတအကြားဆွေးနွေးပြောဆိုရမယ့်ကိစ္စတစ်ခုအဖြစ်ဆက်ရှိသွားမှာလည်းဖြစ်ပါတယ်အခုဆိုရင်တရားရုံးတွေကဆုံးဖြတ်ပြီးဖြစ်တာကြောင့်ကျွန်တော်တို့အမြင်မှာတော့အမှန်တိုင်းဖြစ်အောင်လုပ်ဖို့ရဟာမြန်မာနိုင်ငံသမ္မတအပေါ်မှာမူတည်သွားပြီးဖြစ်ပါတယ
်။နောက်တစ်ဆင့်ဆက်လုပ်နိုင်တာတွေကတော့ပြည်တော်စုတရားလှုပ်တော်ချုပ်ကိုပြင်ဆင်ချက်တင်သွင်းတာအထူးအယူခံတင်သွင်းတာတွေဖြစ်ပြီးအဲဒီလိုဆက်လုပ်သွားဖို့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေနဲ့တိုင်ပင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့အကျိုးဆောင်ရှင်နေဦးသန်းစောအောင်ကပြောပါတယ်ခင်ဗျာ။